မြန်မာအပါအဝင်ကဘာတဝမ်းစစ်မဲ့ဖြစ်ပွားနေတဲ့နိုင်ငံတွေမှာပြီးခဲ့တဲ့2022ခုနှစ်အတွင်းကလေးငယ်တွေရှိတဲ့စာသင်ကျောင်းတွေဆေးရုံတွေတိုက်ခိုက်ခံရပြီးကလေးငယ်တွေထိခိုက်သေဆုံးမှုအရေအတွက်ပိုများလာခဲ့တယ်လို့ကလေးသူငယ်များနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအထူးတွင်ရင်းမှုရဲ့နှစ်ပတ်လည်အစည်းအဝေးခန်းဆောင်မှာဖော်ပြထားပါတယ်လက်နက်ကိုင်ပဋိပက္ခတွေပုံမပြင်းထန်လာနေတဲ့မြန်မာနိုင်ငံမှာကလေးငယ်တွေတိုက်ခိုက်ခံရတဲ့အခြေအနေဘယ်လောက်ထိစိုးရိမ်စရာဖြစ်လာနေပါသလဲရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ဒေါခင်မျိုးသက်ကဆက်ပြီးပြောပြပါမယ
်ပြီးခဲ့တဲ့2022ခုနှစ်အတွင်းကလေးငယ်ထိခိုက်တေဆုံးဒဏ်ရာရမှုတွေဖြစ်စေခဲ့တဲ့စာသင်ကျောင်းတွေနဲ့ဆေးရုံတွေအတိုက်ခိုက်ခံရတဲ့ဖြစ်ရတွေဟာဒီရန်နှစ်ကထက်ရာခိုင်နှုန်း130အထိတိုးလာပြီးဒီလိုအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဇူလ29ရက်နေ့ကထုတ်ပြန်တဲ့ကလေးသင်ငယ်များနဲ့လက်နက်ကင်ပြည်ပက္ခဆိုင်ရာကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းဆောင်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းစာသင်ကျောင်းတွေဆေးရုံဆေးခန်းတွေအများအပြားအတိုက်ခိုက်ခံရပြီးလက်နက်ကင်ပြည်ပက္ခတွေကြောင့်ကလေးငယ်တွေရာနဲ့ချီပြီးတေဆုံးကြရပါတယ်။ဒါရီယာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ကလေးအခွင့်ရေးဆောင်ရနေတဲ့ရှေ့နေတူက VOA ကိုပြောပါတယ်
။သူ့ရှိနေချစ်ပွားရတဲ့အစီအစဉ်မှတ်တွေကိုလည်းဆက်ထားလို့ရတယ်။ကျန်တဲ့ဒီရက်ကဒီလူတွေနေဆိုင်နဲ့ဥပမာရင်းဆေးရုံကြီးစာသင်ကျောင်းကြီးတရားကျောင်းကြီးပုံမှန်ကျောင်းကြီးဓာတ်မျိုးတွေကတော့ဒါပြတ်ဆက်တိုက်ဆိုင်လို့မရဘူး။ပုံတွေတွေလက်ရှိကြီးစုပေါင်းစရာရှိနေတာလားအရာတွေဘုရေဒီပြည်ရဲ့ဒီကိုအောင်းတွေဆိုပြီးတော့မှဘုံအချိန်ချင်းသေးတယ်အချိန်ပေါင်းများစွာနေနေနဲ့သတ်သမတ်တွေနဲ့ပြည်ပြတ်ကြရဲအများဆုံးတင်ဆုံးတာကိုကျွန်တော်ကြည့်နေပြည်သူငယ်တွေနဲ့တတိယဝင်များတယ်ဘယ်လိုပဲကြည့်ကြည့်ငွေချိလာမှာပဲကြည့်ကြည့်ဥပဒေချိလာမှာပဲကြည့်ကြည့်နိုင်ငံတကာဥပဒေအမြင်နဲ့ပဲကြည့်ကြည့်ပြည်တွင်းဥပဒေအမြင်နဲ့ပဲကြည့်ကြည့်ဒီအရက်ပြည်နာတွေကိုတိုက်ခိုက်နေတာအဲ့လိုတိုက်ခိုက်မှုကြောင့်ပြည်သူငယ်တွေနဲ့တတိယဝင်တွေဒါဒီနေ့အမြဲဆုံးသွားနေတာဒီဥပဒေမျိုးတွေတိကျတော့မဟုတ်ဘူးလို့ကျွန်တော်ကတော့ဒီတိုင်းနဲ့တုံ့တက်ပါတယ်
။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကလေးသူငယ်တိုင်းအခြေခံရပိုင်ခွင့်တွေဖြစ်တဲ့အတက်ရှင်တန်ခွင့်ဖွံ့ဖြိုးတိုးတက်ခွင့်ကာကွယ်စောင့်ရှောက်ခံခွင့်နဲ့ပအဝင်ဆောင်ရွက်ခွင့်တွေဟာအနိုင်ဆုံးအဆင့်မှာရှိနေပြီးစစ်ပွဲတွေအတွင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေရဲ့အသက်အန္တရာယ်နဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်လာတယ်လို့လည်းသူကပြောပါလေအာနာသိမ်းထားတဲ့နှစ်နှစ်ကျော်အတွင်းစစ်ကောင်စီတပ်တွေကြောင့်နိုင်ငံတော်မှာကလေးတငယ်400နေပါအသက်ဆုံးရှုံးခဲ့ရတယ်လို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနကပြီးခဲ့တဲ့မေလကနေထုတ်ပြန်ထားပါလေမြင်းမြုံမိုင်းလက်နက်ကြီးထိမှန်တာနဲ့စစ်ကောင်စီရဲ့ဒဇာကန်တွေနဲ့ဖမ်းဆီးခေါ်ဆောင်ခံရတာတွေကြောင့်အများဆုံးသေဆုံးခဲ့ရတာလို့ပြောပါလေဧပြီလတက်လာတဲ့မှာပဲဒီကြောင်ကနေတိုက်ခိုက်မှုတွေကြောင့်ကလေးငယ်55ဦးအထိဆန်းရင်တင်တည်ဆုံးခဲ့ရတာကိုလူခွင့်ရေးအဖွဲ့တွေကလည်းထောက်ပြကြပါတယ်။အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေပိုးပြီးပြင်းထန်လာသလိုစစ်ပေးတဲ့ဒေသတွေမှာကလေးငယ်တည်ဆုံးမှုတွေတိတိတသာပိုးပြီးများလာခဲ့ပါတယ်။ဒီနှစ်ဧပြီလကစစ်ကောင်စီတပ်ဖွဲ့တွေစကိုင်းတိုင်းကံဘလူမြို့နယ်ဗစီကြီးကျေးရွာကိုလေကြောင်ကနေတိုက်ခိုက်ခဲ့တဲ့ဖြစ်အတွင်းလူရာနဲ့ချီးပြီးတေဆုံးခဲ့ရမှာအဲ့ဒီထက်မှအသက်18နှစ်ယောက်ကလေးငယ်အယောက်40နီးပါးပါဝင်ခဲ့ပါတယ်။တပင်းဒေသတွေမှာလည်းမကြသေးခင်ကစစ်ကောင်စီရဲ့ပြစ်ခတ်မှုနဲ့ရှေးဖီးရတွေကြောင့်အပြစ်နဲ့ကလေးငယ်10ဦးထိတေဆုံးခဲ့ရတယ်လို့အဲ့ဒီဒေသတွင်ကုညီကျယ်စည်ဆောင်ရနေသူတို့ကပြောပါတယ်။တချိန်ထဲမှာလည်းစစ်ပေးစင်ကလေးငယ်တွေကြားအစာရေစာပြက်လက်တာအပြင်လုံခြုံရေးနဲ့အမိုးကမလုံလောက်တာကျမရဲ့ဆောင်ဆောင်မှုချို့တယ်တာတွေကျုံနေရတယ်လို့တပင်းဒေတာမှာကုညီကျယ်စည်ဆောင်ရနေသူတို့ကပြောပါတယ်
။စစ်ပွဲကောင်ကလေးတွေစုံတာသူတို့စေဦးကျော်လောက်ရှိရအောင်။ကလေးတွေကကားနဲ့ရိကာဒုက္ခရောက်နေ။အဲသူတို့စစ်ဆောင်တဲ့စခန်းမှာပညာသင်ကြားခွင့်မရဘူး။ဗာမင်နာကြီးမှမရှိဘူး။ဗာကျမကြီးဆောင်ဆောင်မှုမှမရှိဘူး။နေရတဲ့တဲတာတာတဲလောက်ပေါ့တဲလောက်နေရမှာပဲနေရတယ်။လူမျိုးညီဆိုင်မှုအတက်ခဲရှိရဲ့ဟိုလူပဲအတက်ရှိအောင်ပဲကြံနေတဲ့အခက်ကြီးရတော့အောင်းဆုံးပဲဟုတ်ဟိုစိတ်ကူးဖို့နေရာဝေးတယ်အဲ့လိုလေးသူခံရပြဟုတ်နေရာကျက်စားအခက်ဖြစ်တယ်လို့ဒီလေးတွေမိုးပြီးတော့နေနေကြရဲဆိုတော့အများနဲ့ဒုက္ခရောက်နေကြရဲပေါ့နော်ရမ်းမှုရဲ့ရက်ဒီမှာအဟာရပြည့်ဝအောင်မစားရတဲ့ခါကျတော့မူးလေရမူးလေတော့ဖြစ်ဖြစ်စံပါလေအဲ့လိုအခက်ကြီးရှိရဲ့
ဒ တိုက်ပွဲပြင်းထန်နေတဲ့ကရပြည်နယ်ဘက်မှာလည်းစစ်ကောင်စီရဲ့နေမင်းရှင်းနဲ့တိုက်ခတ်မှုနဲ့နှစ်ဖက်ထိတွေ့မှုတွေအတွင်းလက်နက်ကြီးပစ်ခတ်မှုနဲ့မြေမြုပ်မိုင်းတွေကြောင့်အာဏာသိမ်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းမှာခလေးတငယ်အယောက်90နီးပါးသေဆုံးခဲ့တယ်လို့ကရင်ပြည်လူ့ခွင့်ရေးအဖွဲ့ KNHRG အဖွဲ့ကကိုပညာကပြောပါတယ်
ကျွန်တော်တွေ့နိုင်တာကဒီမိနစ်3နှစ်အတွင်းမှာကျွန်တော်ခလေးတည်ဆုံးမှုတော့ဗောနော်ဆက်ရှင်ရဲ့အောက်ကလေးတည်ဆုံးမှုတော့မရှိဘူးဆိုရင်ကျွန်တော်က90မအောက်တော့ဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါကတော့ကျွန်တော်လက်ရှိကျွန်တော်ကြည့်နေပြင်းနေမှာပေါ့ဟုတ်တိခတ်တန်ရတာကတော့ကျွန်တော်အဲ့ဒီတရားဝင်ကြည့်နေပါလို့ရှိပါတယ်ခင်ဗျာဟုတ်ဆိုတော့တက်ပွဲဖြစ်တော့ကတော့ကျွန်တော်ကအချင်းချင်းတော်တော်များများခံထားလို့များဒါပေမဲ့ကလေးသူငယ်ဒီပေါ်မှာပြတ်မထားတာကတော့ကျွန်တော်ဆောင်ရှားတင်တယ်ဆောင်ရှားလို့ရတယ်ကျွန်တော်ပြင်နေမှာဆိုရင်အကြောင်းတွေကိုနောက်ပြီးတော့ဆက်ချက်ထားအဖြစ်ခတာတွေပုံများလာတယ်လို့ကျွန်တော်တွေ့ရတယ်။နောက်ဆေးရုံတွေပေါ့နော်။နောက်ပြီးတော့မှကျွန်တော်တို့ဒီစစ်ဘေးဆောင်စခန်းတွေပေါ့။အဲ့ဒီတောင်းနေရာလုံးကခလေးတွေအများစုစုဝေးရာတင်ယူရာနောက်ပြီးတော့မှနေထိုင်စေကူရာအရက်တွေဖြစ်တယ်။အဲ့ဒီတော့ကြောင့်မို့ဒီဟာကတော့ကျွန်တော်တို့ကတော့ဒါကစူပါဆိုလူခွင့်ချုပ်ဖောက်မှုဖြစ်တယ်။ဒါစစ်ရဇမှုမြောက်တဲ့အပြင်ကျွန်တော်လူသားမျိုးနွယ်စုအပေါ်မှာချုပ်ဖောက်တော့ရဇမှုခုလိုပဲကျွန်တော်တတ်မှတ်ပါတယ်။
ဒီလိုစစ်ပွဲတွေအတွင်းခလင်းငယ်တွေထိခိုက်ခံစားရတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီကိုဆက်တယ်မင်းမြန်ပေမဲ့ပြန်လည်ဖြေကြတာမရှိပါဘူး။ကုလသမဂ္ဂကလင်းငယ်ရန်ပုံငွေအဖွဲ့ UNICEF မြန်မာကတော့မြန်မာနိုင်ငံရဲ့ကလင်းငယ်တွေအခြေအနေဟာဆိုးတဲ့ဆိုးလာနေတယ်လို့2023ခုနှစ်အတွင်းကလင်းတငယ်5.6တန်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ထုတ်ပြန်ထားပါတယ်။2022ခုနှစ်ထဲမှာကလင်းတငယ်အသက်ပြတ်ခံရတာဒါမှမဟုတ်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရတဲ့အရေအတွက်ဟာ8630ကျော်ရှိကြောင်းကုလသမဂ္ဂကအစည်းအဝေးနိုင်ခဲ့ပြီးဒါဟာ2021ခုနှစ်တည်းရှင်ငါရခဲ့နှုံးတိုးလာတာဖြစ်ပါတယ်အသက်သေဆုံးထိခိုက်ဒဏ်ရာရခဲ့တဲ့ခလေးငယ်ရဲ့25ရခဲ့နှုံးကျော်ဟာမင်းမြုပ်မိုင်းတွေအပါဝင်ပောက်ကွဲစေတဲ့လက်နက်တွေတုံးလာကြောင်းဖြစ်တယ်လို့လည်းပြောပါတယ်လက်နက်ကိန်းပဋိပက္ခတွေဟာ2022ခုနှစ်ထဲမှာလည်းဆက်လက်ပြင်းထန်ခဲ့တာဖြစ်ပြီးဒီလိုပဋိပက္ခတွေကြာထိခိုက်ခဲ့တဲ့ခလေးဥယေက19,000နီးပါးအထိရှိနေတယ်လို့လည်းဖော်ပြထားပါတယ်